မြန်မာနိုင်ငံတွင်ပြည်နယ်နဲ့တိုင်းဒေသတို့မှာအခုရက်ပိုင်းအတွင်းမီးလောင်မှုတွေဆူဆူဝါးဝါးဆက်တိုက်ဆိုသလိုဖြစ်ပွားနေခဲ့ပြီးအချိန်မီစနစ်တကျမီးမငြိမ်းတက်နိုင်ခဲ့တဲ့အတွက်မြို့လုံးကျွတ်နေပါပြကြခဲ့ရတဲ့ဖြစ်တွေ့ရှိခဲ့ပါတယ်။ဒီလိုကြုံခဲ့ရတာဟာစနစ်တကျမြို့ပြတည်ဆောက်မှုမရှိခဲ့လို့ဖြစ်ပြီးပြည်သူတွေရေဘေးမီဘေးသဘာဝဘေးအန္တရာယ်တွေနဲ့ကြုံလာရင်ဘလို့စနစ်တကျကူညီကယ်ဆယ်ရေးတွေလှုပ်ဆောင်မဲဆိုတဲ့စနစ်တကျစီမံကုတ်ကဲမှုတွေမရှိခဲ့တာကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာပညာရှင်တဦးကပြောဆိုလိုက်ပါတယ်။ဒါဟာလဲအုပ်ချုပ်သူအစိုးရအာဏာပိုင်တွေအဆက်ဆက်ကပညာရှင်တွေကိုတံပိုးမထားခဲ့တာပညာရှင်တွေမွေးထုတ်ပေးမှုအားနည်းခဲ့တာတွေကြောင့်ဖြစ်တယ်လို့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြို့ပြပညာရှင်ဒေါက်တာကျော်လက်က VOA မြန်မာပိုင်းကမဆုမုံရဲ့မေးမြန်းချက်ကိုအခုလိုစဖြေပါရစေ
။ကျွန်တော်တို့တိုင်းပြည်ရဲ့စက်ကလာကတော့နှစ်ခုဖြစ်နေတယ်။တက်က6လုံးပြီးတဲ့နှစ်ပေါင်း50ကျင်းပါလေ။ဆုံးဖြတ်ပိုင်တွင်ရှိတဲ့ချက်ကလူတွေကကျွမ်းကျင်ပြီးနားလေတဲ့ပညာရှင်တွေကိုအတုံးမချခဲ့တာပါလေပေါ့နော်။ဒါအဓိကအရေးကြီးတဲ့ကိစ္စပဲ။ချက်ကဆုံးဖြတ်ပိုင်တွင်ရှိတဲ့လူတွေကကျွမ်းကျင်တဲ့လူတွေရဲ့အကျဉာဏ်တွေကိုလက်ခံတင်တယ်။အသာတချက်ဒုတိယချက်ကပရိုဂရမ်ကနေပုံမင်းတော့အစ်မအဲ့ဒီတန်းကျင်နေတဲ့ရှင်တွေကိုသုံးချတော့အခုလိုပေါ့နော်တန်းကျင်နေပညာရှင်တွေဆိုတာကလည်းဝါးပြီးမှအထူးသဖြင့်2009ပတ်ဝန်းကျင်လောက်ကစပြီးတော့ပရိုဂရမ်များနေပေါ်ကြပြီကျွန်တော်ရဲ့ပညာရှင်ဒီ engineering ကျောင်းတွေကလည်းမွေးထုတ်လိုက်တဲ့ဟာတွေကအရေးချင်းအရေးသေးတော်လေးညော့လာကျွန်တော်မြင်လာတော့ကျွန်တော်တိုင်းပြည်ရဲ့လူအချက်ကဆက်စပ်ရရာဒီ engineering team တွေမကြပဲနဲ့ဘာသာပေါင်းစုံတက်မှာကျောင်းကျင်တဲ့လူတွေညော့နေနေတယ်ပေါ့နော်အဲ့ဒါတွေကိုလည်းပဲရှင်းနိုင်လို့ရှိရင်တော့အဲ့ဒီ TV ဆိုင်ရာဖွဲ့စည်းတွေကိုကျွန်တော်တို့ကတောင်းပန်နေတာအဲ့ဒီကျွန်တော်တို့လူတွေကို training ပေးကြပါသင်ပေးကြပါအဲ့ဒါကျွန်တော်ပြောနေတာပါပဲနော
်ဆရာအခုကတောက်လျှောက်လို့ပေါ့နော်မီးပေးကိုတချို့နေရာတွေမြို့တွေမှာဖြစ်နေတယ်အဲ့မှာအဓိကပြဿနာမီးစက်ကားဝင်ဖို့လုံလောက်တဲ့ land space မရှိတဲ့ဟာမျိုးပေါ့နော်ဆရာနမ်ဆန်မှာဖြစ်သွားတာဆိုရင်လေအဲ့လိုဖြစ်သွားတာဆိုတော့ဆရာအဓိကကအဲ့ဒီဟိုဖြစ်နေတာတွေနဲ့ပတ်သက်ပြီးတော့လေဆရာတို့ဘလို့များအကြံပေးချင်တာရှိပါလဲရှင်အခုထူးသဖြင့်မီးပေးပေါ့နော်ဆရာဟုတ
်ကျွန်တော်တို့မြင်တာတော့အခုဗမာပြည်ရဲ့ပြဿနာကကျွန်တော်တို့ norm standard ကိုမရှိဘဲနဲ့လုပ်ကြိုင်နေကြတာပေါ့မသိဘဲနဲ့မရှိဘဲနဲ့လုပ်ကြိုင်နေကြတာပေါ့အဲ့ဒီဗမာပြည်ရဲ့အကြီးကပေါ့နော်ဆောက်ဦးတွေခါလေးလဲပြိုတဲ့ရိုင်းနာတို့ဒီလောင်လို့ရှင်လဲထွက်ပြေးလို့မရတာလို့ဆိုတဲ့ကိစ္စတွေကစောစောကကျွန်တော်တို့ပြောတဲ့ norm standard ကိုမရှိဘဲနဲ့လုပ်ခဲ့တဲ့ကိစ္စတွေပေါ့ဒီမီးပေးတွေမထပါဘူးဒီလူတွေကမီးပေးလို့ပဲဆိုတဲ့လူတွေကကျမကြီးနဲ့မင်းကြီးညွတ်တဲ့အဆောက်အဦတွေမှာနေထိုင်နေကြရတာဒီလည်းပဲအပါအဝင်ပေါ့နော်အခုကျွန်တော်တို့မြန်မာစစ်စစ်သားများအသင်းရဲ့မြန်မာ engineering society ရဲ့ပေါင်းပြီးတော့ကျွန်တော်ဗမာပြည်အတွက် building code ဆိုရင်လုပ်ထားပါတယ်အဲ့ဒီ building code ထင်ပါလေပဲတော်တော်များများကအဲ့ဒီစောစောကကျွန်တော်တို့ပြောနေကြတဲ့လူတွေကိုကျမကြီးနဲ့မြို့ညွတ်တော်အဆောက်အဦတွေဆိုင်ကြလို့ EV ပညာဖြစ်တဲ့ဆိုလို့ရှိရင်လည်းပဲလို့လောက်အောင်လုပ်ကြဖို့ဆိုပြီးတော့အဲ့ building code ထင်ရှိပါတယ်အဲ့တော့ခက်နေတာကအဲ့လိုမျိုးသေးသေးလေးတွေပါလေကျတော့သူတို့မသိကြသတိရလည်းပါတယ်နောက်တစ်ခါသူတို့ဒီမှာ join နေတဲ့ engineer တွေမရှိတာလည်းပါတယ်ပေါ့နော်အဲ့ဒါကဘဝကြီးတစ်ပြည်လုံးရဲ့အတိုင်းသာဖြစ်နေတဲ့ကိစ္စပါ
ဟုတ်ကဲ့ဆရာမနေ့ကဒီပလောင်အုပ်ချုပ်ခွင့်ရဒေသကိုမေးတဲ့အခါမှာသူတို့ကဒီပြည်တော်စုအစိုးရရှိကနေကျွမ်းကျင်ပညာရှင်တွေတောင်းပြီးမှတောင်းပလန်ပြန်ဆွဲဖို့နောက်ပြီးတော့မူရင်းနေရာမှာသူတို့ပြန်ချဖို့ပေါ့နော်ဆိုတော့ဒီလိုမီးကတစ်မျိုးလုံးနှိပါလောက်ပြာကျသွားတဲ့အခါမှာအဲ့လိုပြန်ပြီးတော့တိဆောက်ရေးလုပ်တဲ့အခါမှာပေါ့နော်ဆရာဒီလိုသဘာဝဘေးမီးဘေးနောက်တစ်ချိန်ပြန်ပြီးကြုံလာခဲ့ရလို့ရှိရင်ကြိုတင်ကာဝယ်ဖို့အတွက်ဆရာပေါ့နော်ဘလို့များအကြံပေးချင်တာရှိပါလဲရှင
်ကျွမ်းကျင်တဲ့ပညာရှင်တွေကိုခေါ်ပြီးတော့ကျွမ်းကျင်တော့အဲ့ဒီညာရှင်ဒီကနေပြီးတော့အဲ့လိုတက်နက်ဒီ norm စီနဲ့ပုံစံကိုဆွဲပြီးကြရင်အဲ့ဒါကိုလည်းဒီနေစိုးရတွေကလက်ခံကြလို့ရှိရင်တော့နောက်ဒါမျိုးတွေဖြစ်ဖို့လာလာနေသွားမှာပေါ့ကျွမ်းကျင်တဲ့လူတွေကမြို့ပြစီပါကိန်းရေးဆွဲရမှာပေါ့နော်အဲ့ဒီထဲထဲမှာကသူတို့ကလမ်းကြီးရဲ့အခြေတို့နောက်ပြီးတော့ကျွန်တော်တို့ခေါ်နေကြတဲ့ setback distance ကိုခေါ်တာပေါ့ဒီဆောက်ဦးတွေကနောက်ကိုဘယ်လောက်ဆုတ်ထားမလဲလို့အဆောက်အဦတစ်ခုတည်းခုနဲ့ဘေးကျင်းကွာဝေးလို့ပေါ့တော့အဲ့အရာကိုအသေးစိတ်အဲ့မြို့မှာ zoning plan ချရမှာပေါ့အဲ့ဒီ zoning plan ချလို့ရှိလို့ရှိရင်တော့အဲ့ဒီတည်းမှာဒီကလေးမိဒီပိုင်လောင်နေဆိုရင်ဘယ်လိုလုပ်ထွက်ပြေးရမလဲဘယ်လိုလုပ်မိသက်သားဝင်ရမလဲဆောက်ရှင်ဒါတွေကလည်းပြီးစိတ်ပါရမှာပေါ့နော်
ဒါကတော့မြို့ပြစီမံကိန်းဆိုင်ရာအကြံပေးပုဂ္ဂိုလ်မြို့ပြပညာရှင်ဒေါက်တာကျော်လတ်ကိုမဆုမုံကဆက်သွယ်မေးမြန်းခဲ့တာပါရှင်